ရခိုင်ပြည်နယ်တန်တွဲမြို့တန်တွဲခံတရားရုံးမှာတရားရုံးကနေပြီးတော့အမျိုးသမီး၃ယောက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုငွေကြေးထောက်ပံ့နေဆိုပြီးထောင်ဒဏ်10နှစ်စီချမှတ်လိုက်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲပြီးအခုလိုထိုင်ချထောင်ချလိုက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ကပြောပြပါမယ်
။အကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်50ညနဲ့ဖမ်းဆီးတရားစွဲခံထားတဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ကအမျိုးသမီး၃ဦးကိုတန်တွဲခရိုင်တရားရုံးကမတ်လ31ရက်နေ့မှာထောင်ဒဏ်10နှစ်အမိန့်ချလိုက်ပါတယ်။အနေဆုံးထောင်ဒဏ်10နှစ်ကနေထောင်ဒဏ်တစ်သက်တစ်ကျွန်းအထိချနိုင်တဲ့ပုံမှန်နဲ့တရားစွဲပြီးထောင်ချလိုက်တာလို့သူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒဇင်ဥပဒေဆိုင်ရာအဖွဲ့အစည်းကတရားလွှတ်တော်ရှေ့နေဦးထွန်းဝင်းမောင်ကပြောပါတယ
်။သူကကျွန်တော်တို့ဒီပေါ့အကြံခံမှုတိုက်ခြင်းဥပဒေပုံမှန်50ညနဲ့ဆွေးပါတယ်နော်ကျန်နော်။အကြံခံမှုတိုက်ခြင်းဥပဒေ50ညဆိုတော့ဒီအကြံဖက်အဖွဲ့တွေကိုဒီကြေးထောက်ပံ့နေဆိုတော့အဲကျွန်တော်တို့ဗဆက်စစ်ချက်ပေါ့နော်အဲ့ဒါကိုတရားသူကြီးကဒုတိယခံတရားသူကအဲဒီဆက်စစ်ခံရတဲ့ဒေါ်မင်းချိုချော်နောက်ဒေါ်တင်စင်နာဝင်းအခုကဒေါ်စန်းချိုတိုက်သူကအဲဒီဆွေးဆိုထားတဲ့ပြန်ပယ်မှုတကြေးဥပဒေပုံမှန်50ညအရအပြည့်ရှိတယ်လို့ကောက်ယူပြီးတော့သူကကျွန်တော်တို့ထောင်နဲ့ဆယ်နှစ်ကြာခံစီရမင်းချမဲ့ပါတယ်ဆရာနော
်အဲဒီအမျိုးသမီး၃ဦးကိုပြီးခဲ့တဲ့2021ခုနှစ်နိုမာလခုံလောက်ပိုင်းကတနွေမျိုးမရဲစခန်းကဒူရဲမူဝင်းနိုင်စိုးကတရားလိုလုပ်ပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှ50ညနဲ့တရားစွဲဆိုခဲ့တာပါစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုငွေကြေးထောက်ပံ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းဆီးခံထားသူရခိုင်ပြည်နယ်မှာ10ဦးထက်မနည်းရှိနေပြီးအခု3ယောက်နဲ့ဆိုရင်ထောင်ဒဏ်ချခံရသူ4ယောက်ရှိသွားပါပြီ2022ခုနှစ်ဖေဖော်ဝါရီ25ရက်နေ့ကလည်း PDF တွေကိုငွေကြေးထောက်ပံ့တယ်ဆိုပြီးမြောက်မြို့နယ်ပန်းမော်ကြီးရွာကလူငယ်တဦးကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်50ညနဲ့မြောက်ခရိုင်တရားရုံးကထောင်ဒဏ်10နှစ်ချမှတ်ခဲ့ပါတယ်မြန်မာနိုင်ငံတချို့ဒေသတွေမှာပြည်သူ့ကာကွယ်ရေး PDF အဖွဲ့တွေဖွဲ့စည်းပြီးလက်နက်ဆွဲကင်တိုက်ခိုက်မှုတွေရှိနေပေမဲ့ရခိုင်ပြည်နယ်မှာတော့အဲ့လို PDF အဖွဲ့တွေမရှိပါဘူးရခိုင်ပြည်နယ်တောင်ပိုင်းဒေသတွေဖြစ်တဲ့တန်တွဲတောင်ကုတ်ကွာစတဲ့မြို့တွေဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုထောက်ခံသူရခိုင်ပြည်နယ်မှာအများဆုံးရှိခဲ့တဲ့မြို့တွေဖြစ်ပါတယ်ခင်ဗျာ